င်းနိုင်ငံအာတန်ပြည်နယ်ရဲ့အချင်းစခန်းတစ်ခုမှာဖမ်းခံထားတဲ့ရိန်ဂျာတွေအပါအဝင်မြန်မာနိုင်ငံသား140ကျော်ဟာစက်တဘာ9ရက်နေ့ကစပြီးတော့အစံငတ်ခံဆန္ဒပြနေကြတယ်လို့သူတို့ကကူညီပေးနေသူတွေကပြောပါတယ်။လူရဲစစ်ပေမဲ့ပြန်မလွတ်တာကြောင့်အခုလိုဆန္ဒပြကြတယ်လို့ဆိုပါတယ်။ဒီကြောင်ရန်ကုန်ဘက်ကသတင်းပေးပို့ထားတာကိုတော့နန်းလောင်ကပြောပြမှာဖြစ်ပါတယ်ညာ။
ဆန္ဒပြသူတွေကတော့ရိန်ဂျာအယောက်130နဲ့ချင်းလူမျိုး32ဦးစုစုပေါင်း142ဦးဖြစ်ပြီးစက်တင်ဘာ9ရက်နေ့ကစလို့အစံငတ်ခံဆန္ဒပြတာပါသူတို့တွေဟာအိန္ဒိယနိုင်ငံထဲတရားမဝင်အထောက်အထားမဲ့နေထိုင်တဲ့အမှုနဲ့ဖမ်းဆီးထောင်ချခံရတာဖြစ်ပါတယ်ဆန္ဒပြတာနဲ့ပတ်သက်လို့အိန္ဒိယဖို့မြန်မာတီထောင်လို့စလိုက်ဒိုခါကအခုလိုပြောပါတယ
်ဟောအဓိကသူတို့ဆန္ဒပြတဲ့အကြောင်းရင်းကတော့သူတို့ထောင်နိုင်ငံတွေကြားခံပြီးနောက်ပိုင်းမှာဆက်လက်ပြီးတော့မှဖမ်းဆီးချင်းချင်းခံရတဲ့ဟာမျိုးဖြစ်တဲ့တို့တာသူတို့ရဲ့အခြေခံလူခွင့်ကြီးတွေအားလုံးချုပ်ဖို့ခံရတဲ့အဖြစ်ထောင်ထဲမှာအမျိုးမျိုးသောဒီပြန်ပန်းနေစမှုတွေကြုံရတာကြောင့်သူတို့အခါနဲ့ခံစားနာကြတာပါခင်ဗျာ။ဟုတ်သူတို့ရဲ့အဓိကတောင်းဆိုချက်ကတော့သူတို့ UNHCR ဆောင်ရှောက်မှုအောက်ကိုဖွင့်ပေးဖို့ UNHCR ထံကိုဖွင့်ပေးဖို့ဆိုတဲ့တောင်းဆိုချက်တစ်ခုပါပဲ။ဆက်လက်ပြောမှထောင်ထဲမှာထေရောဖို့ပေါ့
။သူတို့ဟာပြစ်ဒဏ်ဆိပ်ပြီးဖြစ်ပေမဲ့အကြောင်းပြချက်အမျိုးမျိုးနဲ့ထောင်လူထဲကနေမလွတ်ပဲနှစ်ချီထိန်းသိမ်းခံရတာဖြစ်တယ်လို့ဒုက္ခသည်အရေးကူညီသူတွေကပြောပါတယ်။ရိုဟင်ဂျာတွေဟာပြီးခဲ့တဲ့2019ခုနှစ်ပဋိပက္ခမှာတော့ရှီခိုင်ပြည်နယ်ရင်းကနေထွက်ပြေးလာရတဲ့သူတွေဖြစ်ပြီးအဲ့ဒီထောင်ထဲမှာနေနေတာ9နှစ်ကျော်ပြီလို့ဆလိုက်ဒိုခါကပြောပါတယ်ချင်းလူမျိုးတွေကတော့2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နေဆက်ဖြတ်ကျော်ထွက်ပြေးလာကြသူတွေဖြစ်ပြီးထောင်ထဲမှာနေနေရတာ9နှစ်ကျော်ကြာပြီဖြစ်ပါတယ်ထောင်ထဲမှာစိတ်ပန်းရုပ်ပန်းဖြစ်စီမှုတွေခံစားနေကြရတယ်လို့လည်းဆလိုက်ဒိုခါကပြောပါတယ်
ဒီဒုက္ခကြုံတွေ့နေတဲ့မျိုးစီးပွားဒုက္ခတွေတွေပေါ်မှာဒီလိုဖန်စီထောင်ချအဒီထောင်ချတာတော့မှသူတို့တရားစီရင်နေဒီအပြစ်ဒဏ်ဖန်တဲ့များကိုအေးအေးချမ်းချမ်းနဲ့အပြစ်ခံရပေါ်မှာနေပြီးသားလူတွေပေါ်မှာဆက်လက်ပြီးတော့ထောင်သွင်းပြုံးမှာအတလူရဲ့မတိအရှင်လူရမတိပေးပေးဘလူလူရမယ်ဆိုတဲ့အနေထားမတိပြနေတကယ်စိတ်ပိုင်းရောရုပ်ပိုင်းဆိုင်ရာအပြစ်စီမှုတအားများတဲ့တည်တံကြခံရတဲ့သူတွေပုံမှန်ထောင်တန်တစ်သက်တစ်ကျွမ်းကြခံရတဲ့သူတွေရဲ့အခြေအနေပုံစံမျိုးနဲ့ထင်သိနေတဲ့ဟာမျိုးကတော့ကျွန်တော်တို့အနေနဲ့ဟိုလုံးဝလက်ခံလို့မရတဲ့အခြေအနေဖြစ်တာပေါ့နော်။ဒါကြောင့်လည်းကျွန်တော်တို့ဒီညီကြအစိုးရကိုအမြန်ဆုံးမြန်မာနိုင်ငံသားတွေရှုပ်ပြီးအကောင်းဆုံး message ပေးချင်တာပေါ့နော်။
ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းကပဲမနစ်ပူအချင်းထောင်မှာထိမ့်သိမ်းခံထားတဲ့မြန်မာအမျိုးသား52ဦးကတင်းကျပ်တဲ့ထောင်စီကန်းတွေဖြေရောပို့နဲ့လွှတ်ရပြည့်ပေမဲ့မလွတ်နိုင်တဲ့အတွက်အစာငတ်ခံဆန္ဒပြတောင်းဆိုမှုလုပ်ခဲ့ပါတယ်။ဆန္ဒပြမှု3ရက်ကြာလုပ်ခဲ့ပေမဲ့ထောင်အာဏာပိုင်တွေကလိုက်လျောတာမရှိခဲ့သလိုအစာငတ်ခံဆန္ဒပြသူတို့မှာအသက်ကြီးပိုင်းတွေပါဝင်တာမို့ကျန်းမာရေးချို့တက်လာတဲ့အတွက်ညှနာခဲ့ရတယ်လို့မိသားစုဝင်တွေကပြောပါတယ်။လက်ရှိ2023စစ်အာဏာသိမ်းမှုနောက်ပိုင်းအိန္ဒိယနိုင်ငံမဏိပူပြည်နယ်နဲ့အာတန်ပြည်နယ်တွေမှာမြန်မာစစ်ဘေးရှောင်ဒုက္ခသည်အမျိုးသား146ဦးနဲ့အမျိုးသမီး104ဦးစုစုပေါင်း250ဦးဆက်လက်ဖမ်းဆီးထိန်းသိမ်းခံရတယ်လို့အိန္ဒိယဖော်မြန်မာကပြုစုထားတဲ့စီးနွေကဖော်ပြထားပါတယ်ဒီ150ဦးထဲမှာ89ဦးကိုပြီးခဲ့တဲ့မေလနဲ့ဇွန်လအတွင်းမှာအိန္ဒိယအစိုးရကစစ်ကောင်စီထံနှစ်တုပ်ခွဲပြန်လည်လွှဲပြောင်းပေးအပ်ခဲ့တာရှိပါတယ်အိန္ဒိယနိုင်ငံမဏိပူပြည်နယ်အင်ဖာအကျဉ်းထောင်မှာလည်းဖမ်းဆီးထားတဲ့မြန်မာစစ်ဘေးဒုက္ခသည်အလုံးကိုချက်ချင်းပြန်လို့ပေးဖို့ပြီးခဲ့တဲ့လကအစာငတ်ခံဆန္ဒပြခဲ့ကြပါသေးတယ်။အဲ့ဒီလိုဆန္ဒပြပွဲဖြစ်ပြီးတဲ့နောက်မြန်မာ86ရောက်ကိုစစ်ကောင်စီဘက်ပြန်လည်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။